ရာထွန့်အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီနိုင်ငံအကြားကဆက်ဆံရေးအထူးသဖြင့်ကျွန်တော်တို့စိတ်ဝင်စားတာကတော့စီးပွားရေးပိုင်းအရာဆက်ဆံရေးဟာဘလို့များပြောင်းလဲမှုတွေရှိခဲ့ပါသလဲဗ
ျဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့အခုဘောနော်အမေရိကန်နိုင်ငံကမြန်မာရေးရာ policy ကိုကြည့်မယ်ဆိုရင်အဖွဲ့အစည်းနှစ်ခုအဓိကထားပြီးကြည့်ရမှာဖြစ်ပါတယ်ခင်ဗျာလွှတ်တော်ဘက်ရှိတယ်လွှတ်တော်ဆိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ပေါ့နော်ပြီးတော့ဒီအင်ဂျူရောဘက်ရှိတယ်လောလောဆယ်ကအထက်လွှတ်တော်နဲ့အောက်လွှတ်တော်ဘက်မှာကမြန်မာပြည်အရေးကိုကြည့်ရခါမှာစီးပွားရေးအလူမှုရေးနိုင်ငံရေးအကုန်လုံးချုပ်ပြီးတော့ပေါ့နော် one issue issue တစ်ခုပဲအဲထွက်နေရတော့ဗာလဲဆိုရခိုင်ရေးပေါ့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့ကစီးပွားရေးပိတ်ဆို့မှုတွေဆိုင်ရှင်တွေပြန်ပြီးတော့အဲချမယ်ဆိုရအသက်နေထွက်နေရခင်ဗျအဲထွက်နေရဟာလဲလော်ဘီပေါင်းစုံကနေရခိုင်ရေးမှာအစိုးရအောင်သူသူချင်းတော့တက်မရောပေါ့နော်အဲဒီနည်းဟုတ်ဒီနည်းနဲ့နံပါတ်1ကတော့ accountability အဲနံပါတ်2ကတော့ဒီ repatriation ပေါ့နော်အဲအရာတွေအတွက်ဟိုဖိအားပေးဖို့အတွက်တွန်းနေရဖြစ်တဲ့အတွက်လွတ်တော်ကလဲအဲ့လေတန်နဲ့အညီပေါ့လိုက်ပြီးတော့ကpush လို့ပို့ legislative bill တင်သွင်းပြီဖြစ်တယ်လွှတ်တော်ဘက်ကဘလောက်ပဲပြောပြောလွှတ်တော်ဘက်ကဘလောက်ပဲအတန်းထွက်ထွက်အင်ဂျီရောကလွှတ်တော်နဲ့အတွေးခေါ်ညီလားဆိုတော့ကျွန်တော်ကြည့်ရတဲ့အခါမှာအဲတွေ့ရတာတော့အင်ဂျီရောဘက်ကအဲ့လောက်ကြီးအထိစီးပွားရေးပိတ်ဆို့မှုကိုအရင်တော့လိုမျိုးပြင်းပြင်းထန်ထန်တင်ဖို့မရှိဘူးလို့ကျွန်တော်တို့မြင်တယ်မရှိဘူးလို့ကျွန်တော်တို့သုံးသပ်တယ်အဲတခုပဲအဲ့ဒါတော့ဘာလဲဆိုတော့အခုတို့အစ်တစ်ဝင်လာတဲ့ Global Magnitsky ဆိုတဲ့ sanction ပိတ်ဆို့မှုပေါ့နော်အဲ့ဒါတော့ဒါကဘာလုံးဆိုင်ရာsanction ဖြစ်ပြီးတော့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုဒီ American အစိုးရဘက်ကနေပြုလုပ်မိတယ်လို့ထင်အဲ့ထင်တဲ့ပုံကိုနဲ့အဲ့ပုံကိုနဲ့ဆက်ဆက်တဲ့ဖွဲ့စည်းလူဖွဲ့စည်းနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆိုတဲ့ sanction ပေါ့နော်အဲ့ဒါနဲ့ပို့ပြီးတော့တူတယောက်ချင်းစီပြီးတော့သူဖြင့်တမတော်အတွင်းကပုံကိုအချို့ပဲစီးပွားရေးပိတ်ဆိုမှုချမယ်လို့အခုလည်းတယောက်တော့ချထားတယ်ပေါ့နော်ဒါပေမဲ့ရှေ့ဆက်သွားရင်လည်း2ယောက်3ယောက်တော့မဟုတ်လဲအလွန်ဆုံး5ယောက်10ယောက်ကနေထပ်ပြီးတော့ပို့ပြီးချဖို့ချမယ်လို့ကျွန်တော်တို့မမြင်ဘူးခင်ဗ
ျ Global Magnitsky Act ကတော့ရုရှားအစိုးရရဲ့ပြောကားကြောင့်ပေသွားတဲ့ဒီရုရှားအတိုက်ခံခေါင်းဆောင်ကိုအခြေပြုပြီးပြဋ္ဌာန်းခဲ့တာပေါ့နော်ဆိုတော့ဒီ Global Magnitsky Act နဲ့ချမှတ်မယ်ဆိုရင်မြန်မာပြည်အတွက်ပိုကောင်းတာလားခင်ဗျအ
ဲ့ဒါကဘာကောင်းလဲဆိုတော့ကအရင်တော့လိုမျိုး IEPA လိုမျိုး Burma Sanction လိုမျိုးဒီနိုင်ငံလုံးဆိုင်ရာချမှတ်မှုမဟုတ်တဲ့အတွက်အရသာအစိုးရရောဒီတွင်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောဆိုရပါတယ် conglomerate တွေပေါ့ MECO UMEHR လို့မျိုးအဖွဲ့အစည်းတွေအတွက်ကောခဲရိုက်မှုနည်းမယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်အမေရိကန်လွတ်တော်ကမြန်မာပြည်ပေါ်ထားတဲ့သဘောထားကရောဘယ်လိုရှိလဲခင်ဗျကိုလဖုံးမြင့်တို့တီးခေါက်တီးရတဲ့အခြေအနေအရာပေါ့လေ
လွတ်တော်အတွင်းမှာလည်းအခုကအောက်လွတ်တော်မှာတော့မြန်မာပြည်ကိုဒီထဲထဲဝင်ဝင်ပေါ့နော်စီးပွားရေး sanction ထပ်ပြီးတော့ချမှတ်ဖို့အတွက်အာဒီသပြင်းနေတယ်တို့ဘယ်နဲ့ကအထက်လွှတ်တော်မှာကြတော့ကျွန်တော်တို့မြန်မာရေးကိုလည်းကောင်းကောင်းနားလည်ရဲ့အခုကျွန်တော်တို့တိုင်းမြန်ပုံကုန်နဲ့လည်းဟိုပုံကုန်ရေးရရင်ရင်းနေတဲ့ bitch မကောင်းတော့နော်ဒီအထက်လွှတ်တော်ဥက္ကဋ္ဌပေါ့နော်သူကဒီလာဝင်လာတဲ့မြန်မာပြည်ကိုတင်သွင်းဖို့ဆန်ရှင်ဝင်လာတဲ့အကောင်လုံးကသူကဗီဒီယိုသုံးပြီးရိုက်ချတယ်အဲ့တော့အဲ့အတွက်ကြောင့်မလို့ပေါ်လွှတ်တော်မှာတော့မြန်မာပြည်အတွက်တည်တဲ့ဆန်ရှင်ဆိုတာအောင်မြင်မှုကလန်းနေတယ်မဖြစ်တော့ဘူးဒီပြင်သူတို့ဟို NDA လိုမျိုးဟို National Defense Bill နဲ့တွဲပြီးတော့သူတို့တင်လာတော့မှအဖြုတ်ချခံရတယ်
။ဒါပေမဲ့လက်ရှိမှာကနိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေဒီ FCI နေထင်သလောက်ရောက်မလာဘူးဖြစ်နေတော့ American Company တွေဘက်ကရောမြန်မာနိုင်ငံအပေါ်ဘယ်လိုသဘောထားကြသလဲခင်ဗ
ျ။ Reputational Risk Ready Company တွေကလည်းခင်ဗျာသိရတဲ့အတိုင်းပဲနိုင်ငံတစ်နိုင်ငံကိုဝင်ပြီဆိုရင်ဒီဥပဒေနဲ့ဟိုဥပဒေဘောင်နဲ့ Policy ကတပိုင်းလေဒီအမြင်ပေါ့ Optics ကဘယ်လိုမြင်လဲဆိုတာလေဒီ American Company တွေတအားအရေးကြီး။ဘာလို့လဲဆိုတော့သူတို့ကဟိုတကဘာလုံးမှာလှည့်ပတ်ပြီးတော့သူတို့ operation တွေအကုန်လုံးကလုပ်နေရအောင်။အဲ့တော့ကြည့်ပြီးသူတို့မြန်မာနိုင်ငံကိုအခုလိုမျိုးသိပ်ပြီးတော့နိုင်ငံတကာမီဒီယာဝင်ကြည့်မအောင်နိုင်ငံတကာရဝမအောင်လည်းနည်းသိပ်ပြီးမတိမငြိမ်ဖြစ်နေတဲ့အချိန်မျိုးမှာဝင်သူတို့ရဲ့ blowback ပေါ့နော်။ဒီ media blowback ကိုလည်းသူတို့ကထည့်ပြီးစဉ်းစားရတယ်။အဲ့တော့အဲ့အကုန်လုံး reputational risk factor တခုရယ်။နောက်တစ်ခုကကြတော့ဘာလဲဆိုတော့ဒီလမ်းမနေတာဆက်သွယ်ရေးเนาะမြင့်တင်မှုလိုအပ်တာတွေအဲလက်စစ်မြင့်တင်မှုလိုအပ်တာတွေ capacity လူစွမ်းအားအရင်းမြင့်တင်မှုလိုအပ်တာတွေအဲ့ဒီအဲ challenges တွေပေါ့နော်ခက်ခဲလေးတွေကတော့ထုံစံတိုင်းပဲရှိနေလေတော့မှာပဲ
ဒီ Oculus 1ရက်နေ့မှာဆိုလို့ချင်းမြန်မာနိုင်ငံက company မပုံတင်တဲ့ဥပဒေတွေစပြီးအသက်ဝင်တယ်လေဒီလက်ရှိအစိုးရအသစ်မှာပြန်ပြီးတော့ပြင်ဆင်ရေးဆွဲပြဋ္ဌာန်းလိုက်တဲ့ဥပဒေတွေပေါ့နော်ဆိုတော့ကျွန်တော်တို့ရေဘွားအဲ့ဒီဥပဒေတွေကိုကြည့်ရတာကတော့ပြည်တွင်းစီးပွားရေးလုပ်ငန်းတွေ အလုပ်ကိုင်ခွင်လမ်းတွေတိုးတက်အောင်လှုပ်ဆောင်တယ်လို့ယူဆရတဲ့အပြင်နိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေလည်းပိုပြီးရောက်လာအောင်ဆွဲဆောင်တဲ့သဘောတက်ရောက်တယ်လို့မြင်လို့ရတယ်လေ။ဘာလို့ဆိုတော့ဟိုကုမ္ပဏီမပုံတင်တဲ့ဥပဒေတွေကိုအများကြီးဖြေလျှော့ပေးလိုက်တယ်။နောက်ပြီးတော့ online ကနေမပုံတင်လို့လွယ်ကူအောင်သူတို့လှုပ်ပေးတယ်ပြောတယ်။ဒါဟိုလောလောဆယ်မှာလှုပ်ပေးတယ်ပြောတယ်ပေါ့နော်။ဟိုတကယ် online ကအလုပ်ဖြစ်သေးမဖြစ်သေးတော့ကျွန်တော်လည်းမသိသေးဘူးပေါ့။နောက်တစ်ခုကဒီနိုင်ငံခြားသားတွေမြန်မာနိုင်ငံမှာလာပြီးအစုရှယ်ယာရင်းနှီးမြှုပ်နှံနဲ့ရာခိုင်နှုန်းကိုလည်းသူကမြင့်ပေးလိုက်တယ်။30ရာခိုင်နှုန်းအထိတိုးပေးလိုက်တယ်။ဆိုပြီးတော့အဲ့ဒီဥပဒေမှာပေါ်ပြထားတာရှိတယ်။ဆိုတော့အဲ့လိုမျိုးဥပဒေတွေပြောင်းလဲတာကရောကိုလာဖို့မျိုးတို့ကိုစားပြုတဲ့ US ASEAN Business Council ကအဖွဲ့ဝင်တွေအတွက်စိတ်ဝင်စားမှုပိုရှိလာစေမလား။ဒီဟာတွေကတော့အစိုးရရည်ရွယ်သလိုမျိုးနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပိုရောက်လာနိုင်သလား
။အခုဒီ company law အသက်ကနံပါတ်၁ကတော့ဒီနော်လိုမျိုး bureaucratic red tape ပေါ့ဗျာမကြတော့ပဲနဲ့တက်ပြီးတော့ online ကနေပဲအကုန်လုံးလုပ်လို့ရတယ်ဆိုတာအားလုံးတို့အများကြီးပို့ပြီးတော့ရရကူကူတော့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေလုပ်ဆောင်လို့ရအောင်လို့ဒါ land design ဖွင့်ပေးလိုက်တယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကဘာလဲဆိုတော့ဒီနိုင်ငံတကာလုပ်ငန်းတွေရဲ့30ရာခိုင်နှုန်းထိပိုင်ရင်တို့ရဲ့စီးပွားရေး model ပေါ့နော်ပြည်တွင်းလုပ်ငန်းတွေလိုမျိုးပဲတန်းတူရဲ့အခွင့်အရေးရမယ်ဆိုတာကဝယ်လာတဲ့လုပ်ငန်းတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတွင်းမှာရှိရင်းစွဲလုပ်ငန်းကြီးတွေအားစအသေးလက်လုပ်ငန်းတွေအားစပို့ပြီးတော့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ capital ပေါ့နော်တိုးလာမယ်ရလာမယ်လို့ကျွန်တော်တို့ယုံကြည်မျှော်လင့်ပါတယ်နောက်တစ်ခုကတော့သိပြီးတော့လူတွေတကယ်ပြောကြတယ်ရပါလဲဆိုတော့ဒီ foreign investment 30ရာခိုင်နှုန်းဆိုတာလက်ရှိလက်ဝယ်ဒီပြည်တွင်းလုပ်ငန်းတွေမကပဲねရန်ကုန် stock exchange ပေါ့ကျွန်တော် stock ဈေးကွက်မှာပါforeigner ရဝင်ရောက်ပြီးတော့ stock ဝယ်ယူလို့ရတယ်ဆိုတာကျွန်တော်တို့ YSX ရဲ့ potential အများဆုံးမြင့်တင်ပြီးအဲ့ဒါလို့ကျွန်တော်ထင်ပါတယ်